မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားမှာရိုဟင်ဂျာအရေးကိစ္စကြောင့်ဆက်ဆံရေးကိုအကြီးအကျယ်ထိခိုက်နိုင်မှာမဟုတ်ဘူးလို့ပညာရှင်တွေကတုံ့တက်လိုက်ပါတယ်။ဘင်္ဂလားဒေ့ရှ်ဘက်တရားမဝင်ရောက်နေကြသူတွေကိုပြန်ခေါ်ဖို့ဘင်္ဂလားဒေ့ရှ်အစိုးရကမြန်မာတပ်အမတ်ကြီးကိုကြာသာပတေးနေ့ကပဲစင့်ခေါ်ပြောကြားခဲ့တာပါ။ဒါပေမဲ့ကုန်သွယ်ရေးလုံခြုံရေးအကျိုးစီးပွားတွေကြောင့်နှစ်ဖက်လုံးကဆက်ဆံရေးကိုအကြီးအကျယ်ထိခိုက်ခံမှာမဟုတ်ဘူးလို့ဝါရှင်တန်မြို့တော်အခြေစိုက်နိုင်ငံခြားဆက်ဆံရေးကောင်စီကအရှိတောင်အာရှဆိုင်ရာအကြီးတန်းသုတေသီတအူးက VOA မြန်မာပိုင်းကိုပြောပါတယ်။အပြည့်စုံကိုမဆုမျက်မုံကဆက်ပြီးတင်ပြမှာပါရှင်။
ရခိုင်ပြည်နယ်မောင်တော်ခရိုင်နယ်ကနယ်စပ်လုံခြုံရေးစခန်းတွေတိုက်ခိုက်ခံခဲ့ရပြီးတဲ့နောက်လုံခြုံရေးတပ်ဖွဲ့တွေရဲ့နယ်မြေရှင်းလင်းရေးဆောင်ရွက်မှုကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကအလုံးအရင်နဲ့ရိုဟင်ဂျာမွတ်စလင်တွေလှည့်ဝင်နေတာကိုစိုးရိမ်တယ်လို့ဘင်္ဂလားဒေ့ရှ်အစိုးရကမြန်မာအစိုးရကိုဒုတိယအကြိမ်ပြောကြားခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်ဆိုင်ရာမြန်မာတပ်အမတ်ကြီးဦးမျိုးမြင့်တန်းကိုဘင်္ဂလားဒေ့ရှ်နိုင်ငံသားရေးယုံနှစ်နိုင်ငံဆိုင်ရာကောင်စစ်ဝင်ဌာနရဲ့အထွေးဝင်ကမ်ရူအာဆန်ကကြာသပတေးနေ့တုန်းကဒုတိယအကြိမ်ဆင့်ခေါ်ပြောကြားခဲ့တာပါ။ပထမတစ်ကြိမ်ကနိုဝင်ဘာလတုန်းကဖြစ်ပါတယ်။အောက်တိုဘာ9ရက်နေ့ကစလို့ဘင်္ဂလားဒေ့ရှ်နိုင်ငံစီလာရောက်ခိုးလုံနေကြတဲ့ရိုဟင်ဂျာတွေ9000လောက်ရှိနေပြီးတော့အဲ့ဒီသူတွေအပါအဝင်ဘင်္ဂလားဒေ့ရှ်ဘက်မှာတရားမဝင်ရောက်နေတဲ့မြန်မာနိုင်ငံဘက်ကသူတွေကိုစောစီးစွာပြန်ခေါ်ရေးကိုလည်းမြန်မာတပ်အမတ်ကြီးကိုတိုက်တွန်းခဲ့ပါတယ်။မြန်မာရေတပ်ရဲ့ဒီဇင်ဘာ29ရက်နေ့ကပြစ်ခတ်မှုကြောင့်ဘင်္ဂလားဒေ့ရှ်၅ဖမ်းလှေပေါ်ကတံခါးတဲ့4ယောက်အပြင်းထန်ဒဏ်ရာရတယ်လို့ဆိုတဲ့ကိစ္စကိုလည်းခြားသာရင်းနေတုန်းကတပ်အမတ်ကြီးကိုခေါ်ယူတွေ့ဆုံမှုအတွင်းကန့်ကွက်ခဲ့ပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားမှာအရင်ကလဲရိုဟင်ဂျာပြည်တနာ၊ရေနယ်နိမိတ်ပြည်တနာ၊နတ်မြစ်နယ်ကြားလိုင်းတတ်မှတ်မှုပြည်တနာတွေရှိခဲ့ပါတယ်။ဒါပေမဲ့ဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရတက်လာခဲ့ပြီးတဲ့နောက်နှစ်နိုင်ငံဆက်ဆံရေးတိုးတက်စေဖို့အတွက်အပြန်အလှန်ဆောင်ရွက်မှုတွေရှိခဲ့ပါတယ်။အခုတခါဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးနေတဲ့မွတ်စလင်တွေကြောင့်နှစ်နိုင်ငံကြားဆက်ဆံရေးပြန်ထိခိုက်မလားလို့မေးခွန်းထုတ်စရာဖြစ်လာပါတယ်။ဝါရှင်တန်မြို့တော်အခြေစိုက်နိုင်ငံကြားဆက်ဆံရေးကောင်စီကအရှိတောင်အာရှဆိုင်ရာအကြီးတန်းသုတေသီဂျော့ရှူအာကာလန်ဆက်ကတော့ကြီးကြီးမားမားထိခိုက်မှာမဟုတ်ဘူးလို့အခုလိုသုံးသပ်ပါတယ
် I don't think it's going to damage the relationship that much because I don't think the Suu Kyi government blames Bangladesh for the attacks on the police post
နိုင်ငံဆက်ဆံရေးကိုကြီးကြီးမားမားထိခိုက်လိမ့်မယ်လို့ကျွန်တော်မထင်ပါဘူး။ဘာကြောင့်လဲဆိုတော့ဒေါက်ဆန်းစုကြည်အစိုးရနေကြောင်စခန်းတွေတက်ခတ်ခံမှုနဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်အပေါ်အပြစ်မတင်သလိုလက်နက်ကိုင်ရိုဟင်ဂျာတွေစီနီဟန်တဲ့ကိစ္စအတွက်လည်းဘင်္ဂလားဒေ့ရှ်ကိုအပြစ်တင်မှာမဟုတ်ပါဘူး။ဘင်္ဂလားဒေ့ရှ်အစိုးရဘက်ကလည်းရိုဟင်ဂျာတွေအပေါ်အဲ့လောက်ထိစာနာသနာဂရုစိုက်နေတာမဟုတ်ပါဘူး။ဒီပြဿနာကထိမ့်နိုင်တင်ညာဖြစ်နေရဆိုပေမဲ့နှစ်နိုင်ငံလုံးကအပြန်အလှန်ဆက်ဆံရေးကောက်မွန်ဖို့လိုလာကြပါတယ်
။ဘင်္ဂလားဒေ့ရှ်နဲ့မြန်မာကြားအရင်ကရှိခဲ့တဲ့ပြဿနာတွေမှာရေပိုင်နဲ့နယ်နိမိတ်ပြဿနာတွေကဖြည့်ဆင်းပြီးသွားပေမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်မှရောက်နေတဲ့မွတ်စလင်တွေမြန်မာဘက်ပြန်ပို့ရေးကိစ္စကအခုထိမပြေလည်သေးဘူးလို့တောင်အာရှရေးရာကျွမ်းကျင်သူတွေကထောက်ပြနေပါတယ်။အခုလဲရခိုင်ပြည်နယ်ဘက်ကမွတ်စလင်တွေသူတို့နိုင်ငံဘက်မလာအောင်ပြဿနာအရင်းအမြစ်ကိုအမြန်ဆုံးရှင်းပါလို့ဘင်္ဂလားဒေ့ရှ်အစိုးရကမြန်မာအစိုးရကိုထပ်ပြောနေတဲ့အတွက်ဒါကနှစ်နိုင်ငံကြားပြဿနာလို့မြင်လို့မရပါဘူးလား
။ No, I mean I think it's causing trouble because it's a very difficult issue that involves a lot of different things including disenfranchisement
ဒါတော့ပြဿနာဖြစ်နေပါတယ်။ဘာကြောင့်လဲဆိုတော့ကိစ္စတွေအများကြီးနဲ့ပတ်သက်နေတဲ့ခက်ခဲတဲ့ပြဿနာတစ်ခုဖြစ်လို့ပါပဲ။အခွင့်အရေးဆုံးရှုံးနေတဲ့ကိစ္စတွေ၊အရသာအုပ်ချုပ်မှုအောက်မှာစစ်တပ်စီမင်းနေတဲ့ကိစ္စတွေ၊ညှဉ်းဆဲကိစ္စ၊ရိုဟင်ဂျာတွေကြားအမျက်ဒေါသဖြစ်နေရတဲ့ကိစ္စဒါတွေအလုံးနဲ့ပတ်သက်နေပါတယ်။ဒါပေမဲ့ခြုံကြည့်လိုက်ရင်ဘင်္ဂလားဒေ့ရှ်အစိုးရကဒေါက်ဆန်းစုကြည်နဲ့ကောက်မွန်တဲ့ဆက်ဆံရေးရကျင်ပါတယ်။နောက်ဘင်္ဂလားဒေ့ရှ်နိုင်ငံမှာရိုဟင်ဂျာတွေဘက်လိုက်မဲ့ကိစ္စမျိုးမှန်သမျှကိုလူတွေကသိထက်ခွန်ကြတာမဟုတ်ပါဘူး။
ပထဝီအနေအထားအရမြန်မာနိုင်ငံဟာဘင်္ဂလားဒေ့ရှ်အတွက်တရုတ်နဲ့အရှေ့တောင်အာရှနိုင်ငံတွေစီကိုလမ်းဖွင့်ပေးမဲ့တကားပေါက်လိုဖြစ်နေတဲ့အတွက်ရောတဘာဝဓာတ်ငွေလိုတယံဇာတတွေရနိုင်မဲ့အလားအလာကြောင့်မှဘင်္ဂလားဒေ့ရှ်ကမြန်မာနဲ့ဆက်ဆံရေးကောင်းမွန်ဖို့လိုလားပုံရပါတယ်။အလားတူမြန်မာအတွက်လည်းဘင်္ဂလားဒေ့ရှ်အရေးကြီးတယ်လို့ဂျော့ရှူအာကာလန်ဆက်ကသုံးသပ်ပါတယ
်။ I mean yeah very important. It means important politically. They have
Trade they have potential. Burmese
army should stop operating without the rule of law in northern Rakhine and many other places. Suu Kyi needs to make clear that she has control.
ရခိုင်ပြည်နယ်မြောက်ပိုင်းမှာလည်းမဟုတ်ပဲတခြားဒေသတွေမှာပါစစ်တပ်ကတရားဥပဒေမဲ့ဆောင်ရွက်နေရတယ်ကိုရပ်တင်ပါတယ်။အဲဒီမှာလူညုံရေးဆောင်ရွက်နေသူတွေအပေါ်အရသာအုပ်ချုပ်မှုကထိန်းချုပ်နိုင်အောင်ဒေါအောင်ဆန်းစုကြည်လုပ်တင်ပါတယ်။မ ညချောင်းတက်တွေပေါ်တိုက်ခိုက်တာဘယ်သူတွေလဲဘယ်ကလာတဲ့အဖွဲလဲဘယ်သူတွေနဲ့ပတ်သက်နေတယ်လဲဘယ်လောက်ကြည့်ကြတဲ့အဖွဲကတိုက်ခိုက်တယ်လဲဆိုတာကိုဖော်ထုတ်တဲ့နေရာမှာထင်သာမြင်သာရှိအောင်လုပ်ဖို့လိုပါတယ်အဲ့ဒါမှအလုံးကိုခြုံပြီးအပြစ်တင်တယ်လို့မျိုးမဖြစ်တော့မှာပါ
ဝါရှင်တန်မြို့တော်အခြေစိုက်နိုင်ငံသားဆက်ဆံရေးကောင်စီကအရှိတောင်အာရှဆန်ရအကြီးတန်းသုတေသီဂျော်ရှူအာကာလန်ဆက်က VOA မြန်မာပိုင်းကိုပြောကြားခဲ့တာဖြစ်ပါတယ်ရှင်